အာဏာသိမ်းဆူဒန်နိုင်ငံမှာဒီမိုကရေစီလှုပ်ရှားတဲ့အုပ်စုတွေကနှင်းရကြာစီရင်လှုပ်ရှားမှုကိုတင်းငွေတွေကစတင်လိုက်ပြီးဆက်အာဏာသိမ်းမှုကိုဆန့်ကျင်နေပါတယ်။တယ်လီဖုန်းနဲ့အင်တာနက်လိုင်းတွေကြားဖြတ်နှောက်ယှက်ခံနေရတဲ့အတွက် CDM မှာပါဝင်လာကြဖို့အကန့်အသတ်ဖြစ်နေပါတယ်။အော်တိုဘာ25ရက်အာဏာသိမ်းပြီးနောက်ပိုင်းအင်တာနက်လိုင်းတွေတုံ့ဆိုင်နေပြီးတော့တယ်လီဖုန်းလိုင်းတွေလည်းပုံမှန်အဆက်အသွယ်မရဖြစ်နေပါတယ်။ဒေသခံတော်လိုင်းရင်အားစုတင်တဲ့အတူ2019ခုနှစ်ကတမရဟောင်းအိုမာအယ်ဘာရှားကိုဖြုတ်ချခဲ့တဲ့ဆူဒန်ပညာရှင်များအစည်းအရုံးတို့ကဆရာနာသိမှုအဆုံးသတ်သွားစီရေးအတွက်ဆူဒန်ဆန္ဒပြပွဲတွေကိုဥဆောင်နေတာပါကာတွန်းမြို့တော်မှာရှိတဲ့ပညာရေးဝန်ကြီးဌာနအဆောက်အုံနာထိုင်းတပိတ်လုံနေသူတွေကိုလူမျိုးရေးတပ်ဖွဲ့ဝင်တွေကမျက်ရည်ယိုပွန်းတွေတုံးပြီးဖြိုခွဲခဲ့တယ်လို့ဆရာများတမကကပြောပါတယ်အဲ့ဒီတပိတ်အတွင်းလူ89ဦးဖမ်းဆီးခံရပါတယ်နိုင်ငံရေးတကြွအလှူရှားသူတွေကတော့ဆူဒန်စစ်တပ်နိုင်ငံရေးကနေထွက်သွားဖို့တောင်းဆိုထားပြီးမလန်လျောရင်နိုဝင်ဘာ13ရက်နေ့လူလူအောင်ကြမှုလုပ်မယ်လို့စီစဉ်ထားသလိုလုံးဝအပေးယူညှိနှိုင်းမှာမဟုတ်ဘူးလို့ကြေညာထားပါတယ်